ဆရာပထမဦးဆုံးကတော့ကျွန်တော်တို့မြန်မာနိုင်ငံအကြောင်းမပြောခင်အီဂျစ်နိုင်ငံရဲ့နောက်ဆုံးအခြေအနေကိုနည်းနည်းပြောကြရအောင်ပါဆရာဒီမိုကရေစီနှိကျရတက်လာတဲ့မိုဟာမက်မူစီအစိုးရကိုစစ်တပ်ကဖြုတ်ချပြီးတော့အာဏာသိမ်းလိုက်ပါတယ်အမေရိကန်လိုနိုင်ငံမျိုးကတော့အာဏာသိမ်းတယ်လို့မသုံးဘူးပေါ့ခင်ဗျာသူကတော့အီဂျစ်စစ်တပ်နဲ့သူတို့အဆက်အသွယ်မပြတ်သွားစေချင်လို့ဖြစ်ပါလိမ့်မယ်ဒါသုံးသပ်ချက်တွေရဆိုတော့ဘာပဲပြောပြောဒီလိုဒီမိုကရေစီနှိကျရလူလူရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုစစ်တပ်ကအာဏာသိမ်းလိုက်တယ်ဆိုတော့ဒါဒီမိုကရေစီနဲ့အလှမ်းဝေးသွားတဲ့သဘောလို့ဆရာမြူဆောက်လားခင်ဗျာ
အဲဟုတ်ပါတယ်ဒီအီဂျစ်ကတော့သူဒီမိုကရေစီအစိုးရတနှစ်ပဲရှိသေးတာဟိုဒီတနှစ်မှာဟောဘာမှလုတ်တက်ခိုင်းတာကြီးမှားတာတော့ရှိတာပေါ့နီဟိုအမြင်ကတော့အများကြိုက်တော့ပဲဖြစ်နေမြင်ဒါပေမဲ့တော့ကူမဆောက်နိုင်မင်းနဲ့သူတို့ဒီစစ်တပ်အာဏာသိမ်းအောင်သူဖန်တီးပစ်တာတော့ဟိုအီဂျစ်အတွက်မကောင်းဘူးဗျာလားလားဘာလို့လဲဆိုတော့ဒီခင်ဗျားတို့အားလုံးပြည်တဲ့အတိုင်းဒီ Muslim Brotherhood ဆိုတာဒီအရင်တော့ကလာဟိုအကြမ်းဖက်ရနေပြီးတော့ဒီဒီမိုကရေစီဘောင်တွေကနေလုတ်မယ်ဆိုတဲ့လာတဲ့ဥစ္စာဟိုသူ့စမ်းသပ်ခွင့်လုတ်ကင်ခွင့်ပေးလိုက်လို့ရှိရင်သူအခြေအနေသိလာမှာမို့လေဟိုဥပမာဟိုနာမည်ဇူလိုင်လ22ရက်နေ့ထုတ်တယ်ဒီ Times သတင်းစာထဲမှာတောင်းဒီ Farid Zakaria ရေးတယ်ဘယ်လိုရေးလဲဆိုတော့သူဒီဒီဥစ္စာကိုသူလွှတ်ပေးလိုက်လို့ရှိရင်ဗောလေဒီဟာဟိုဒီ Brotherhood အစိုးရဒီ Mosi အစိုးရဟိုတက်တန်းကုန်တဲ့ဒီလွှတ်ပေးလိုက်လို့ရှိရင်ဒါပြည်သူချင်ပတ်ဖြစ်သွားမယ်သူတို့လုတ်တာတွေဟာမဟုတ်တဲ့အတွက်ပြည်သူချင်ပတ်ဖြစ်သွားတဲ့အခါကျရင်သူတို့ဒီသူတို့ရဲ့ဒီ Islam အစိုးရဒါဇာသိမ်းကမ်းဗောဗျာပြည်သူလူထုကတော့ဘယ်တော့မှထောက်ခံမှာမဟုတ်တော့ဘူးဗောအဲ့လိုမဟုတ်ဘဲနဲ့သူတို့ကအခုလိုတစ်နှစ်အတွင်းမှာသိမ်းတဲ့အခါကျတော့ဒီလူတွေထောင်သွင်းအချင်းချပြီးနေဆိုဒီလူတွေကအကုန်ပြပြီးအဲဒီကောင်ကြီးအာဇာနည်ကြီးဖြစ်ကုန်တယ်လို့သူကမှတ်ချက်ကြားတာလေ
။ဟုတ်ကဲ့ဆရာအဲ့တော့နောက်တစ်ခုကျွန်တော်မေးချင်တာအီဂျစ်နိုင်ငံရဲ့ဒီမိုကရေစီအသင်းကူးပြောင်းရေးတဲ့စစ်တပ်ပေါ့ဆရာ။အီဂျစ်မှာမူဘာရက်အစိုးရကိုပြည်သူတော်လှန်ရေးနဲ့ဖြုတ်ချခဲ့ပေမဲ့စစ်တပ်ကတော့အခိုင်အမာဆုံးဖွဲ့စည်းထားတဲ့အင်အားစုတစ်ခုအနေနဲ့ကြံရည်ခဲ့တယ်။အခုခါမှာစစ်တပ်ကပြန်ပြီးတင်းသွားတယ်ဆိုတော့ဒီအာနာရှင်စနစ်ကပြောင်းလဲတဲ့နိုင်ငံတွေအတွက်ဒါနမူနာယူစရာတွေဘယ်လိုအခြေအနေရှိနိုင်လဲကိုယ့်နိုင်ငံကြတော့အဲ့လည်းစဉ်းစားသင့်တယ်ထင်ပါတယ်ကျွန်တော်အဲ့ရောင်ဒီအစီအစဉ်ကိုစလုပ်တာပါဆရာနဲ့ဆိုတော့ကျွန်တော်မြန်မာနိုင်ငံကိုပဲထားပါတော့မြန်မာနိုင်ငံမှာလည်းအပြောင်းလဲမဖြစ်ခင်ဒီ Arab Spring လို့ခေါ်တဲ့ Egypt ပါပါဝင်အရှိတဲ့ဘက်မှာအပြောင်းလဲဖြစ်တော့အဲ့လိုသွေးထွက်သံယူမဖြစ်ရအောင်ပြောင်းလဲတယ်ဆိုပြီးတော့မြန်မာနိုင်ငံလွှတ်တော်ဥက္ကဋ္ဌပြောတယ်ဆိုတာလည်းကြားခဲ့ရပါတယ်ဆိုတော့မြန်မာအတွက်ကောဘာတွေသင်ခန်းစာယူသင့်တယ်လဲဆရာမြန်မာရဲ့အပြောင်းလဲမှာ
မြန်မာပြည်ကတော့အခုစာပြီးတော့သူတို့လုတ်တဲ့ဥစ္စာတော့ကျွန်တော်အားလုံးပေါ်ပြဟိုဒီ Arab Spring ဖြစ်ခဲ့တာဗမာပြည်ကတော့ရှစ်လေးလုံးပေါ်ရှစ်လေးလုံးရေးတော်ပုံရဲ့ဒီနောက်ဆက်တွဲတွေပေါ်ဗျာအခုဒီဆက်ဖြစ်နေတာအဲ့တော့ဒီစစ်တပ်ကတော့သူ့ဗမာပြည်ရဲ့အခုအခြေအနေရစစ်တပ်ကသူ့ရဲ့အကျိုးစီးပွားပေါ်ဗျာစစ်အုပ်စုလူစစ်တပ်ပြောမယ်ဆိုစစ်အုပ်စုပြောရင်ပိုကောင်းတယ်စစ်အုပ်စုကတော့သူ့ရဲ့လောဆယ်ရရှိထားတဲ့ဒနာဥစ္စာအကျိုးစီးပွားကိုမထိခိုက်သမျှတော့သူကခွင့်ပြုထားမှာပဲအဲဒီတိခိုက်လာလို့ရှိရင်တော့သူကဝင်ပြန်ဝင်မဲ့သဘောရှိတယ်ဝင်အောင်လဲဝင်နေအောင်လဲအခြေခံဥပဒေကဖန်တီးပေးထားတာဟိုအဲ့တော့ဟိုဝင်လို့ထွက်လို့လွယ်အောင်ပေါ့ဗျာသူလှုပ်ထားတဲ့သဘောရှိတယ
်ဆိုတော့အခုအီဂျစ်မှာကတော့စစ်တပ်မပါတဲ့မော်စီရဲ့တကယ်ဒီမိုကရေစီစစ်စစ်အစိုးရသူကတက်လာပြီးတော့ဟိုဗိုလ်ချုပ်ကြီးတန်နော်ဝီကိုတောင်သူကပဲဖြုတ်ပစ်ခဲ့တာပေါ့ဆရာဆိုတော့မြန်မာနိုင်ငံမှာတော့စစ်တပ်ရဲ့လွှမ်းမိုးမှုမကင်းတဲ့အစိုးရပေါ့တစ်ချိန်မှာ2015ရွေးကောက်ပွဲနောက်ပိုင်းမှာတကယ်စစ်မှန်ရွေးကောက်ပွဲကျင်းပဖြစ်လို့ပြည်သူလူထုမှန်မှန်ကန်ကန်ကိုစားပြုတဲ့လူထုအစိုးရတက်လာပြီးဆိုရင်တော့အလားအလာဘယ်လိုဖြစ်လာနိုင်လဲဆရာစစ်တပ်ကမှိန်သွားနိုင်သလားတစုံတစ်ခုအဲ့ဒီအစိုးရများမှားခဲ့ရင်အီဂျစ်လိုပြန်သိမ်းနိုင်ပြန်ပြီးတော့စစ်တပ်ကဝင်လာနိုင်တဲ့အလားအလာတွေတော့ဘယ်လိုမြင်ပါလဲ
။အဲ तू ကသူ့ရဲ့အကျိုးစီးပွားပဲ။သူ့အကျိုးစီးပွားထိခိုက်လာမယ်ဆိုရင်တော့ तू ပြန်ဝင်မှာပဲ။ဗမာပြည်မှာဖြစ်နေတာကအားလုံးပေါ့ဗျာ။နှစ်ပေါင်းများစွာဟိုစစ်တပ်ကကြီးပဲအကုန်လုံး तू ဆင်လာတဲ့ तू ဆင်ထားတဲ့အကွက်တည်းကြီးပဲပေါ့ဗျာ။အခုဖြစ်နေတာတော့ဒီ personality politics ပေါ့အခုဝင်လာတဲ့ဒီလွတ်တော်ထဲမှာလွတ်တော်နဲ့ဟိုသမ္မတနဲ့တောင်အတိုက်ခံဒေါအောင်ဆန်းစုကြည်ကိုပါလာတယ်ဆိုတော့အဲ့ဒါကိုလူတွေကမျောလင့်နေနေတာပေါ့ရဒီပုဂ္ဂိုလ်ကြီး personality politics ပုဂ္ဂိုလ်ကြီးနိုင်ငံကြီးရတယ်ဗမာပြည်ကများတာဟုတ်အဲ့တော့အသာအလာကောင်းမလားဆိုပြီးတော့ရှိနေတာပေါ့အဲ့တော့ဒါတော့ရေတူပေါ့ဗျာရေရှည်မှာတော့ဟိုဗမာပြည်အခြေအနေကြည့်ရတာတော့ရေရှည်ကသူကဒီ democracy delay ရမထွန်းကားဘူးဗျာအဲ့ delay ထွန်းကားဖို့လိုတယ် တော့ဒီအီဂျစ်မှာအခုဖြစ်တာရောအားလုံးပေါ့ဗျာဒီနိုင်ငံတွေအားလုံးမှာဒီအာဏာရှင်ကနေဒီမိုကရေစီကိုအသွင်ကူးပြောင်းတဲ့အခါမှာစပြီးအသွင်ကူးပြောင်းတဲ့အချိန်နဲ့ဒီမိုကရေစီစနစ်တည်ထောင်တဲ့အချိန်နဲ့ဒီကြားထဲမှာ evolution ပေါ့ဗျာတဖြည်းဖြည်းဒီဒီမိုကရေစီစနစ်ကိုတိုးတက်တဲ့ကာလအချိန်ကြာတယ်အဲ့တော့ဘယ်လောက်ကြာမလဲမသိဘူးတချို့နိုင်ငံဘရာဇီးဆိုရင်16နှစ်လောက်ကြာတယ်ဆိုတော့အဲ့ဒီပုံမှာလည်းမူတည်တာပေါ့အဲ့တော့ခုနကတော့ကကိုကျော်စံပြတာပြောတဲ့1995ခုနှစ်ရွေးကောက်ပွဲဆိုတာလေဒီထက်ကအထူးရေရှည်ကြည့်မယ်ဆိုဒီထက်ကလေကားတွေတခုပေါ့ဗျာအဲ့တော့ဒီထက်မှာနှစ်ပေါင်းဘယ်လောက်ကြာမလဲမသိဘူးဒီအသွင်ကူးပြောင်းရေးမှာစစ်တပ်ကလည်းသဘောပေါက်နိုင်တယ်အဲ့တော့ဟိုသဘောပေါက်လာဖို့လိုတယ်တိုင်းပြည်သားကလည်းဟိုသဘောပေါက်လာဖို့လိုတယ်ဆိုတော့ဒီဟာတွေအားလုံးကိုသွားမယ်ဆိုရင်ဘယ်လောက်ကြာမလဲမပြောတော့ဘူးအဲ့ဒီ20ကြာရင်လည်းကြာမယ်30ကြာရင်လည်းကြာမယ်လို့ဒီမိုကရေစီတော်ကြီးကိုအတောင်အလဲစုံစုံလင်လင်ဖြစ်လာဖို့ကိစ္စ
ဟုတ်ကဲ့ဆိုတော့ဆရာပြောတဲ့အဲ့ဒီ personality politics ဒါပုဂ္ဂိုလ်ရေးအခြေပြုနိုင်ငံရေးကနေပြီးတော့တကယ်ဒီမိုကရေစီ delete ထွန်းကားလာဖို့အတွက်မြန်မာနိုင်ငံတို့အခု Egypt မှာလည်းဝေဖန်သူတချို့ကတော့ဒါဟာသူတို့မှ institution တွေဘာမှမတည်ဆောက်နိုင်ဘူးအင်အားကြီးမလာဘူးအင်အားအကြီးများဆုံးအခိုင်အမာဆုံး institution ကစစ်တပ်ပဲရှိရဲဆိုတော့ပြောကြပါတယ်ဆိုတော့မြန်မာနိုင်ငံမှာတော့အခုနိုင်ငံရေးပါတီတွေရဲ့လောက်ကင်ဆောင်ရွက်မှုကလည်းပဲပါတီရဲ့ institution ခိုင်မာလာဖို့တဲ့ personality ကပိုပြီးကြီးစိုးနေတယ်လို့ထင်တဲ့ဆရာကျွန်တော်ကတော့ဆရာပဲလို့မြင်ပါလဲအဲ့ဒါ
ဟုတ်ပါတယ်ခင်ဗျားပြောတာမဟုတ်ဒီစစ်တပ်ကလည်းခေါင်းဆောင်ကိုဗျာအမိနာကလည်းစနစ်ကလာတဲ့ဟို delay ဆိုတော့ခေါင်းဆောင်ကအရေးကြီးဆုံးပေါ့ခေါင်းဆောင်ပြောတာအကုန်နားထောင်ပေါ့အဲ NLD ပါတီမှာလည်းဒေါက်တာဆန်းစုကြည်ကပြောတာအကုန်လုံးနောက်ကလိုက်ကြတာပဲအဲ့တော့ဘိုးချုပ်သန်းချီပြောတာစစ်တပ်ကလိုက်တယ်စစ်တပ်ထဲမှာအခုတော့တဖြည်းဖြည်းနဲ့ကွဲလာတာစစ်တပ်ထဲမှာဟိုဘိုးချုပ်ဘူးကြီးတန်းရွှေရာဒီနောက်ပိုင်းမှာထိုင်နေဥတန်းရွှေနဲ့ဥရွှေမရှေ့ရောက်နေဆိုသူတို့နှစ်ယောက်နေဆိုတော့ဟိုပြောတဲ့လူများလာတာပေါ့ဗျာအရင်တော့ကတော့တယောက်တည်းအာနာရှင်အခုကတော့များလာတာပေါ့အဲ့တော့ဒီဗမာပြည်မှာလဲဒီ personality politics ကသူကဒီပုဂ္ဂိုလ်ရေးပေါ့ဗျာဒီမူဝါဒတွေဘာတွေဘယ်သူမှဂရုစိုက်တာမဟုတ်ဘူးပုဂ္ဂိုလ်ရေးပဲအဲ့ဒါကိုသူတို့ကြောက်တာဒီပုဂ္ဂိုလ်ရေးကိုရှင်လိုက်လို့ရှိရင်ဒေါက်ဆန်းဆွကြည်ကိုမိတဲ့လူမရှိဘူးဟုတ်ခင်ဗျားလည်းသိတဲ့အတိုင်းဒေါက်တာဆူကြီးအင်္ဂလန်ကနေပြန်လာပြီးတော့မင်းကိုပြောတာဘာမှမလုပ်ပါသေးဘူးအင်္ဂလန်ကပြန်လာပြီးတော့ကိုမီမီကင်ကိုပြည်စုကိုပြန်လာတာဘာမှမလုပ်ပါသေးဘဲနဲ့ဘူချောင်းအောင်ဆန်းသမီးအနေနဲ့တရားထွက်ဟောတာလူ2-3 တက်တယ်ဆိုတာနင်းလာမဟုတ်ဘူးညာတော့သူ့ရဲ့ဒီပုံကိုအရှင်အဝါအဲ့ဒါကိုစစ်တပ်ကကြောက်တယ်စစ်တပ်ကတော့အကုန်လုံးသူစင်နေဖဲသူကနေသူရိုက်ပြီးအကုန်လုတ်လာတာပဲအခုလုတ်လို့မရတာဒေါက်တာဆူကြီးအောင်လုတ်လို့မရတာဒေါက်တာဆူကြီးကဝင်လာတော့သူတို့တဲမှာဒေါက်ဆန်းစုကြည်လောက်ဒီပုဂ္ဂိုလ်ကြီးအရှင်အဝါကြီးတယ်လူမရှိဘူးဘူချောင်းအောင်ဆန်းကိုကြော်နိုင်တဲ့လူဘယ်သူမှမရှိဘူးအမျိုးမျိုးစူးစမ်းတယ်ဟိုကြက်တန်နေရနေဖြည့်ဖြည့်တဲ့ဓာတ်ပုံတွေဖြိုးချတာဘာလို့အမျိုးစုံလို့လုံဝင်နေဘူချောင်းအောင်ဆန်းကိုကြော်နိုင်တဲ့စစ်ဘူကဗမာယူမှာမရှိဘူးဗျာအဲ့တော့အဲ့ဒီစစ်ဘူရဲ့သမီးကဒေါက်ဆန်းစုကြည်ဆိုတော့သူတို့ရဲ့ဟိုတင်းပေါ်ဗျာဟိုဟာရီအားလုံးကိုဟိုလုံနိုင်တာသူပဲတော့သူပယ်ထားလို့ရှိရင်လည်းမရဘူး။ဒါမှမဟုတ်သူပယ်ထားလို့မရလို့သူ့ကိုပြန်ခေါ်ရတာ။ပြန်ခေါ်တော့သူနဲ့ပြန်ပြီးတော့ပူပေါင်းမယ်ဆိုတော့ဟိုဘယ်လိုဘလူးကနေပူပေါင်းလဲမသိဘူးဗျာ။ဒါအများကြီးပဲအပေးယူလို့ဆရာကြီးလည်းရှိတယ်ဗျာ။ဆိုတော့တရားကြီးကတော့သူတို့ရဲ့ဒီဟိုလွတ်တော်တွင်နိုင်ငံရေးတွေဆိုတော့ကျွန်တော်လည်းသိမသိပါဘူးတရား
။ဟုတ်ကဲ့။အဲ့တော့ဒီလိုစစ်တပ်နဲ့ဒေါင်ဆန်းစုကြည်နဲ့ပူပေါင်းပြီးတော့ personal play ပူပေါင်းပြီးတော့လုံနေကြတာကို၌ကမြန်မာနိုင်ငံမှာအခု Egypt လို့ပေါ့လေစူစူပူပူသွေးထွက်သွားမှုဖြစ်မဲ့အန်ဒီယားက looking နေတယ်အကောင့်ဘက်ကိုဥတီနေတယ်လို့ဟောဆရာထင်သလားဆရာ
ဆိုအဲ့ဒါလဲဟိုယုံကြည်ချက်ပေါ့ဗျာဟိုခုနကလိုစင်ရသားတွေကဘလောက်ယုံကြည်တယ်လဲသူတို့လုတ်တဲ့ခြင်တဲ့ပုံမှာအဲ့တော့သူကဒီလူနည်းစုပေါ့ဒီ elite နဲ့ဒီ mass နဲ့ရှိတာပေါ့အဲ့တော့ဒီ elite ကိုဒီ mass ကယုံကြည်တဲ့အခါဒီလူတို့ကယုံကြည်တဲ့အခါကျတော့တမျိုးပေါ့မယုံကြည်တဲ့အခါကျတော့လဲဒီစူစူပူပူဖြစ်လာမှာပဲအဲ့တော့ဟိုကျွန်တော်ရေရှည်ကြည့်မယ်ဆိုရင်တော့ဗျာရေရှည်မှာဒီလက်လောအသွင်ကူးပြောင်းမှုတွေကတော့အဲ့လိုမျိုးယုံယုံနေဖြစ်တာပဲဗျာဟိုစူညံနေဖြစ်တာပဲအဲ့တော့ရေရှည်ကြည့်မယ်ဆိုရင်တော့ရေရှည်မှာအခုဒီမိုကရေစီအခြေခံနေတဲ့အမေရိကန်ပြည်သစ်အင်္ဂလန်တို့ကြည့်မယ်ဆိုရင်သူတို့ရာဇဝင်မှာလည်းတစ်ချိန်လုံးကတော့အင်တာစူးစူးပူပူဖြစ်ခဲ့တာတပ်ဖြတ်သွေးတောင်ယူတွေအများကြီးရှိတာပဲအဲ့တော့အဲ့ဒီအရာတွေသူတို့ကြော်လာပြီးတော့မှသူတို့အခုမှအေးချမ်းချမ်းဒီ peaceful development ပေါ့လေသူတို့အေးချမ်းချမ်းဖြစ်နိုင်နေဆိုတော့ပမာပြရတော့တောက်လျှောက်ဟိုဒီအေးချမ်းချမ်း development သွားနိုင်မသွားနိုင်ဆိုတာတော့ပြောဖို့ခက်တယ်ဘာလို့လဲဆိုတော့ဘလောက်ပဲလုပ်လို့ဒီ delay မရှိသေးဘူးဗျာ democracy delay ဆိုတာသူ့စည်းကမ်းနဲ့ လိုက်နာတဲ့ဒလေးကိုအဲ့တော့ဒီစီကန်းဒလေးကိုမလိုက်နာတာစစ်တပ်ကမလိုက်နာဆုံးပဲအဲ့တော့သူအခုသူပြတ်ထန်းတဲ့တန်းတန်းတဲ့စီကန်းဒလေးကိုသူဘယ်လောက်လိုက်နာမလဲမဆလာခေတ်က1984ခုနှစ်ကဥပဒေနဲ့စစ်တပ်ကပြတ်ထန်းထားတာပဲအဲ့တော့ဒါကြီးစစ်တပ်ကဖျက်ပြစ်ပြီးတော့ဒါကြီးကဟိုမခိုင်မာဘူးဆိုပြီးလှုပ်တာပဲအခုလည်းတက်လာတော့သူတို့ကအကျိုးစီးပွားတိကျလာတဲ့အခါကြာတယ်ဆိုတော့ဒါကြီးမခိုင်မာဘူးဆိုပြီးဖျက်ပြင်းတယ်ပဲတတ်နိုင်ဘူးလေ
နောက်တစ်ခုကအဲ့ဒီ Michael Vatikiotis ကနယူးယောက်တိုင်းမှာရေးထားတာတွေ့ရပါတယ်ဆောင်းပါးတစ်ခုထဲမှာ Egypt ဟာ Indonesia စီကနမူနာယူသင့်တယ်ဆိုပြီးတော့သူအဓိကပြောတဲ့သူရဲ့ logic ကတော့ Indonesia မှာကြတော့စစ်တပ်ကိုလုံးဝမဖယ်ခဲ့ဘူးဆူဟာတိုနောက်ပိုင်းမှာစစ်တပ်နဲ့တဖြည်းဖြည်းတွဲပြီးတော့တဖြည်းဖြည်း face out လုပ်တဲ့သဘောရှိတယ်နောက်ပြီးတော့အဲ့ဒီအခုသမရဆူဇီလိုဘန်ဘန်ယိုဒီယူနိုကလည်းပဲဟိုတုန်းက Foster General တယောက်ဖြစ်တဲ့အတွက်ကြောင့်ပို့ပြီးတော့သွေးထွက်သံယိုမရှိဘဲနဲ့ညင်ညင်သာသာဖြစ်နေတယ်လို့ယူဆပါတယ်ဆိုတော့ဆရာဘယ်လိုသဘောပါလဲအဲ့ကိစ္စဒီအတိုင်းသာသူနှိုင်းရှင်မင်းတော့ဗမာနိုင်ငံရဲ့အခြေအနေဟာအီဂျစ်ဖက်အခြေအနေကောက်တာပေါ့ပူပေါင်းဆောင်ရတဲ့သဘောဟာ
အဲသူကဗမာနဲ့အင်ဒိုနီးရှားတော့နည်းနည်းပူနီးစပ်တာပေါ့အီဂျစ်နဲ့ကတော့အလှမ်းဝေးတာပေါ့ဗျာသူလူမျိုးရဲ့ကာရက်တာဘာညာနဲ့ကြည့်မယ်ဆိုရင်ယဉ်ကျေးမှုကသူကသူအာရှတိုင်မဟုတ်ဘူးဗျာသူကအရှေ့လေပိုင်းဒေသအင်ဒိုနီးရှားကျတော့ဗမာနဲ့လူမျိုးအရာရောသူဘာညာနီးစပ်တဲ့သဘောရှိတာပေါ့ဗျာဆိုတော့အင်ဒိုနီးရှားနဲ့ဗမာနဲ့ကပူနီးစပ်ပါတယ်ဒီအိုရင်းနဲ့အီဂျစ်နဲ့ကတော့တိတ်မနီးစပ်ဘူးလို့ကျွန်တော်တင်တယ်